မိန်ကန်ပြည်တော်စုမှာကူးစက်မှုအမြင့်မားဆုံးဖြစ်နေတဲ့ကယ်လီဖိုးနီးယားတောင်ပိုင်းမှာကူးစက်မြန်မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးတွေ့ရှိတယ်လို့ဆေးသုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။လော့စ်အိန်ဂျလစ်ဆေးရုံကပိုးတွေ့လူနာပေါင်း192ယောက်ရဲ့နမူနာတွေနဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလမှာဖြစ်ပွားခဲ့တဲ့ပိုးတွေ့လူနာပေါင်း4000ကျော်ကိုစမ်းသပ်စစ်ဆေးပြီးတဲ့နောက်တွေ့ရှိတာလို့အမေရိကန်မှာအကြီးဆုံးကျန်းမာရေးဆိုင်ရာစင်တာတစ်ခုဖြစ်တဲ့ Cider Science ကထုတ်ပြန်လိုက်တာပါဒီဗီဇပြောင်းပိုးမျိုးစိတ်တစ်ကို Los Angeles ကနမူနာ35ရာခိုင်နှုန်းမှာတွေ့ရှိသလိုဒေတာတစ်ခုလိုအတိုင်းအတာနဲ့နမူနာတွေက24ရာခိုင်နှုန်းမှာတွေ့ရှိတာဖြစ်ပါတယ်ဒီလေးလာတွေ့ရှိချက်ကိုထုတ်ပြန်သူတွေရဲ့အဆိုအရဒီအသွင်ပြောင်းပိုးမျိုးဗီဇတစ်ဟာပြီးခဲ့တဲ့ဇူလိုင်လတုန်းကပိုးတွေ့ရှိမှုတစ်ခုမှာခရေကစတင်တွေ့ခဲ့တာဖြစ်ပေမဲ့လို့အောက်တိုဘာလအထိတော့တောင်ကယ်လီဖိုးနီးယားမှာထပ်မတွေ့ခဲ့ပါဘူးသူတွေတီတွေက cal.20c လို့အမည်ပေးထားတဲ့ဒီပိုးမျိုးစိတ်တစ်ပေါ်လာတဲ့အချိန်နဲ့တောင်ပိုင်းကယ်လီဖိုးနီးယားမှာဒီနှစ်လအတွင်းကိုဗစ်ကူးစက်မှုတိုးလာခြင်းကလည်းတိုက်ဆိုင်နေပါတယ်မရိလန်ပြည်တော်စုမှာရှာဖွေတွေ့ရှိခဲ့တဲ့ဒီတိမ်မှာဖြစ်ပွားနေတဲ့အသွင်ပြောင်းဗိုင်းရပ်စ်လိုပိုးမျိုးဗီဇတစ်ဟာတခြားတွေ့ရှိနေတဲ့မျိုးဗီဇတစ်လိုမျိုးတည်ဆုံးမှုနှုန်းကတော့မများပါပဲခက်မြန်မြန်ကူးစက်မှုနှုန်းကမြင့်မားနိုင်ခြင်းရှိပါတယ်လို့ဆိုင်ဂျာဆိုင်နိုင်စစ်သုတေသနစင်တာကပြောပါတယ်အခုတွေ့ရှိတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇတစ်ဟာတောင်ကယ်လီဖိုးနီးယားနယူးယောက်နဲ့ဝါရှင်တန်ဒီစီမြို့တော်မှာလည်းတွေ့ရှိတယ်လို့ဆေးသုတေသနပညာရှင်တွေကဆိုပါတယ်လူငယ်နဲ့နှစ်လလောက်တုန်းကတရက်ကိုပိုးတွေ့လူနာ3000ဝန်းကျင်အထိရှိခဲ့တဲ့လော့စ်အိန်ဂျလစ်ကောင်တီမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတရက်ထဲမှာကိုပိုးတွေ့လူနာပေါင်း13000ကျော်အထိဖြစ်ပွားနေတာဖြစ်ပါတယ်အခုဆိုရင်တော့အမေရိကန်ပြည်အောင်စုအတွင်းမှာကိုဗစ်ကူးစက်သူရောကိုဗစ်ကြောင့်သေဆုံးသူရောအရေအတွက်ကတိုးလာနေပြီးကပ်ရောဂါကာလအဆိုးဝါးဆုံးအခြေအနေကိုစိုက်ရောက်နေပါတယ်